UPDJC အစည်းအဝေးကိုဒီလောက်ကုန်မိုင်းလောက်မှာလှုပ်ဖို့ရှိရဆိုပြီးတော့ကြားလို့ဆရာဘယ်နေ့လောက်လှုပ်ဖြစ်မလဲမသိဗျဟု
တ်ကဲ့ UPDJC အစည်းအဝေးကိုအခုလာမယ်28ရက်ပေါ့လေလောက်ကိုညနိုင်သဘောတူပြီးပါပြီဖိတ်စာတွေလည်းရောက်ပါပြီကျွန်တော်ဆရာ
ပြီးတော့လေအခုကအပြည့်ရက်လက်မှတ်ထိုးတဲ့ NC ထိုးတဲ့အဖွဲ့က10ဘွဲ့ဖြစ်သွားပြီဆိုတော့ဆရာ UPDJC အဖွဲ့တွင်ဖွဲ့စည်းပုံကရောအပြောင်းလဲရှိနိုင်လားဆရာဒီအစည်းအဝေးမှာအဲ့ဒီကိစ္စတွေဖြစ်နိုင်လား
အဲ့တော့ဆွေးနွေးရမှာဗျ10ဖွဲ့ဆိုတော့ကဥမာပြီးခဲ့တဲ့ခေါက်ကတော့ EU အပေါ်အခြေခံပြီးတော့10ဖွဲ့2ယောက်ဆိုပြီးတော့ EU 10ဖွဲ့ဆို16ယောက်ပေါ့ဗျာအခုက10ဖွဲ့ဖြစ်လာပြီဗျာဒါ2ယောက်ဖြီးထားမှာလားဗျ2ယောက်ဆိုတော့20ဖြစ်မယ်ပေါ့ဒါမှမဟုတ်ရင်16ယောက်စုဖွဲ့မှုကတော့ဒီတိုင်းပဲထားလိုက်တော့ဒီဟောဘယ်ဖက်ကတော့ဘယ်နှစ်ယောက်ပါဘယ်ဖက်ကတစ်ယောက်ပါဆိုပြီးတော့ဤကိုကြားထဲမှာပဲရှင်းရှင်းနိုင်မလားပေါ့ဥမာအရေးတက်ကိုတိုးတယ်ဆိုနှစ်ယောက်နှစ်ယောက်နှစ်ယောက်အဲ့လိုလုပ်တယ်ဆိုရင်နောက်ပိုင်းထပ်ပြီးတော့သက်မှတ်ထိုးလာတဲ့ဖွဲ့စည်းလေးများရှိခဲ့တယ်ဆိုရင်နှစ်ယောက်နှစ်ယောက်နှစ်ယောက်ဆိုတော့သူကဟိုအရန်ကြီးကြီးသွားမှလည်းကြောက်ရတယ်လေဒီကော်မတီတစ်ခုကအရန်ကြီးကြီးနေအလောက်ကမှဖြစ်ပါဘူ
းအမျိုးသားအဆင့်ရဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူထုတွေ့ဆုံပွဲကိစ္စတွေရောဒီအစည်းအဝေးမှာဆွေးနွေးနိုင်ခြင်းရှိမလားဆရာ
ဆွေးနွေးရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမွန်ပြည်တက်ကလက်မှတ်ထိုးရတယ်ဗောလေဒီလာဟူကတော့ဒီသူတို့ညှိနှိုင်းတဲ့အထက်မှာအမျိုးသားစစ်လုပ်ဖို့ရှိမရှိကျွန်တော်တော့တိတ်စိတ်မတည်ဘူးလေအဲ့ဒါအစည်းအဝေးချက်မှမေးရမှာပေါ့ဗျာဥပမာမွန်ပြည်တက်လုပ်မယ်လာဟူကတော့မလုပ်တော့ဘူးလားလုပ်မှလားဗောလေလုပ်တယ်ဆိုရင်လည်းဘယ်ချိန်တော့မှသူတို့အဆင်သင့်ဖြစ်မလဲသူတို့အချိန်ကာလဘလောက်ယူမလဲပေါ့ဗျာအဲ့ဒါလည်းစိတ်ဆက်ညှိနှိုင်းပြီးတော့ဖြစ်နိုင်ရင်ပဲလာပေါ့လေပဲရက်မှာအချမ်းရင်သူတို့လုံနိုင်မယ်ပြင်ဆင်တဲ့ချိန်ဘလောက်ယူမယ်ပေါ့ဗျာနောက်ပြီးတော့ဟို ELP ကိစ္စလည်းရှိပါသေးတယ်ရခိုင်ရော ASSS collection ပေါ့လေအဲ့ဒီကိစ္စတွေလည်းရှိတော့ကထွေထွေအားလုံးညှိနှိုင်းရအောင်ပါပါရမျိုးသားစစ်နိုင်ငံဆွေးနွေးပွဲတွေ
ဟုတ်ကဲ့ဆရာဒီလိုမျိုးဒီအမျိုးသားစစ်နိုင်ငံဆွေးနွေးပွဲတွေလုပ်ဖို့တောင်တည်းကညှိနှိုင်းရမယ့်အဆင့်ပေါ့နော်အကုန်လုံးမပြတ်သေးဘူးဆိုတော့ဒီ27ပင်လုံညီလာခံတတိယကျင်းစီဝေးကရောဆရာကျင်းပနိုင်မှုအခြေအနေရောဘယ်လိုရှိနေလဲ
ဒါ UVDGC စီဝေးကြမှာပဲဆုံးဖြတ်ပြီးတော့ဒီချိန်ဖြစ်နိုင်စီရှိတယ်ဆိုတာပြောလို့ရမယ်နေထားပါဟိုကျွန်တော်တူဦးထက်ရဲ့အနေထားကိုကျွန်တော်စဉ်းစားပြမယ်ဆိုရင်အမျိုးသားစစ်နိုင်ငံဆွေးနွေးပွဲတွေလုပ်မယ်ဆိုရင်ဘယ်လိုဖြစ်တလကြော်ကြမယ်ဟမ်ပြီးရင်အဲ့ဒါလုပ်ငန်းကော်မတီစီဝေးလက်ရှိသေးတယ်အမျိုးသားစစ်ကနေတက်လာတဲ့ဟာတွေနဲ့ဟိုတက်ဆိုင်ရာစုဖွဲ့တွေဟိုလှုပ်ထားတဲ့ဟိုစာတန်းတွေကိုပြန်ပြီးတော့လုပ်ငန်းကော်မတီမှာဆွေးနွေးရအောင်မယ်လုပ်ငန်းကော်မတီကလည်းပြီးခဲ့တဲ့ခေါက်တုန်းက3ရက်နှစ်ခါလုပ်ခဲ့တယ်ဗျာအဲ့ဒီပုံမှာပြင်နှက်မှုမရှိကြဘူးပြင်လည်မှုမရှိကြဘူးဆိုပြီးတော့အချင်းအပြန်လန်းဟိုတုံးတက်တဲ့ချိန်မှာတွေ့ရတယ်အဲ့တော့ကဒီလုပ်ငန်းကော်မတီစီဝေးကိုလည်းရှိအချင်းယူပြီးတော့ကဟိုဘက်ဒီဘက်ကြီးကြီးလေးလေးဖြစ်အောင်ဆွေးနွေးရမယ်အဲ့ဒါလည်းဘာပဲပြောပြောအကြမ်းင်းအကြံဖြင့်မှအလုပ်ငန်းကော်မတီကိုနှကြော့လုပ်မယ်ဆိုရင်တော့မှကြားထဲမှာကိုယ်တက်ဆိုင်ရာမိခင်ဖွဲ့စည်းကိုပြောင်းလဲရှင်းပြဖို့ဘာဝညာဖို့ဆိုရင်တော့ဒီလုပ်ငန်းကော်မတီစီဝေးရတဲ့အကြံဖြင့်တစ်လလောက်ကြာမယ်ဗျာအဲ့ဒါဆိုနှစ်လကြာမယ်ပြီးရင် UVDGC စီဝေးရကျင်းပရအောင်မယ် UVDGC စီဝေးကိုကျင်းပတဲ့ဆိုရင် UVDGC စီဝေးနဲ့ညီလာခံနဲ့ကလည်းနှစ်ပတ်ပေါ့ဗျာနှစ်ပတ်ခွာရမယ်ဆိုပြီးတော့စီဝေးဆုံးဖြတ်ချက်တစ်ခုရှိတယ်အဲ့ဒါဆိုရင်ကျွန်တော်တို့တကယ်လှုပ်လှုပ်မယ်ဗောလေ timeline ကိုတကယ်စဉ်းစားလိုက်ရင်တော့ဒီကနေစပြီးနောက်နှစ်လကျော်နှစ်လပေါ့အနည်းဆုံးနှစ်လလိုတယ်အဲ့တော့ကျွန်တော်ပြောချင်တာကဟိုညီလာခံကြီးကိုဟိုချိန်လှုပ်မယ်ဒီချိန်လှုပ်မယ်ဆိုတာထက်တကယ်လက်တွေ့ဖြစ်နိုင်ခြင်းရှိတယ်စနစ်တကျလှုပ်ပြီးတော့အချိန်ကိုတေချာတွက်ချက်ပြီးတော့ဟိုလှုပ်တဲ့လုပ်ငန်းစဉ်တိုင်းမှာကြီးကြီးလေးလေးဖြောင်းဘယ်လိုစဉ်းစားဆုံးဖြတ်လှုပ်ဆောင်မလဲဆိုတဲ့ဟာတနေ့တကြစီမံခန့်ခွဲပြီးတော့လုံမတန်တဲ့အောင်မြင်တဲ့ညီလာခံတခုဖြစ်မှာဖြစ်တယ်မဟုတ်ရောဒီလားလုံမယ်ပြောရင်နောက်တလားလုံမယ်ပြောလိုက်နဲ့အဲ့ဒါတည်းကဒါလုံမတဖြစ်တဲ့ကိစ္စတွေမဟုတ်ဘူးလို့ကျွန်တော်အနေနဲ့ဟောပါလေပြောချင်တာပါလေအဲ့တော့ပြောရမယ်ဆိုရင်တေချာရညီလာခံကအခုကနေစပြီးဒီနလလောက်တည်းမှာလုံရင်လုံလို့မရဘူးလို့မပြောဘူးလုံလို့ရတယ်ဒါပေမဲ့လုံပြန်လဲကမောက်ကမပဲထပ်ဖြစ်အောင်ပါပဲအဲ့လာကြောင့်မလို့စနစ်တကျလှုပ်ချင်တယ်ဆိုရင်တော့ဖြစ်ဒီကနေစပြီးနောက်နလလောက်ကတော့လှုပ်နိုင်ခြင်းမရှိဘူးလို့ကျွန်တော်တယောက်တည်းအနေနဲ့ပဲပြောချင်ပါတယ်
အခုလို့ဖြစ်ပြတဲ့တော့အားလုံးဖြစ်ရဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ